to the Voice of America in Burmese.
Mingla nya ne kema shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ် January 23ရက်တနင်္ဂနွေနေ့ညနေခင်း 6:00 AM အစီအစဉ်တွေကို line to meter 7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနောင်လောက်ပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကီထိုက်ပါ။ American ဆိုရအသုံးစရိတ်ဥပဒေချမ်းအပေါ်လွှတ်တော်မှသဘောတူညီချက်မရခဲ့တာကြောင့်အစိုးရလုပ်ငန်းတွေတစိ့တစ်ပိုင်းရပ်ဆိုင်ထားရပါတယ်။ဆီးရီးယားနိုင်ငံအဖရင်မြို့ကအမေရိကန်ကျောတောင်နောက်ခံပေးထားတဲ့ခတ်ပြည်သူစစ်အဖွဲ့တွေကိုတူရကီကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံတွင်ကအကျဉ်းတောင်တွေထဲမှာအကျဉ်းခန်းနေရာနဲ့အကျဉ်းသားရေးတွဲမမြတ်တာမှုတကြောင်းအသက်အန္တရာယ်ထိခိုက်လာနိုင်တဲ့အထိအကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေဆိုးဝါးလာနေတဲ့သတင်းမှာကတော့
အကျဉ်းသားဥယျာဉ်ပေါင်းက9000ကျော်လောက်ရှိတယ်လို့အကျဉ်းဆောင်အာဏာပိုင်တွေကကြေညာချက်တွေကကျွန်တော်သိရတာရှိပါတယ်။ဒါတော့နောက်အင်းစိန်ထောင်မှာဆိုလို့ရှိရင်လူပြည့်ဝန်ဆန်းမှုက9000ကျော်လောက်ပဲရှိတယ်။ဒါပေမဲ့ဒီအခုရှိနေတဲ
့ AAPPB ရဲ့တွက်ဖက်အတွင်းမှုကိုဘိုကြီးပြောတော်တာပါရှင်။ပြည်စုံကတော့မကြခင်ကြားကြမှာပါ။ဒါအပြင်တစ်ချိန်ကလူပေါင်းတန်90ကျော်တိဆုံးစီခဲ့တဲ့တုတ်ခွေယောဂကတ်ဆိုးကြီးပြန်ရောက်လာမှာကိုဆိုရင်းနဲ့သိပ္ပံပညာရှင်တွေဟာတုတ်ခွေယောဂမျိုးစုံအတွက်ထိရောက်တဲ့ကာကွယ်ဆေးတမျိုးထုတ်လုပ်ဖို့ကြိုးစားနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကစိုက်ကားဆင်နုနဲ့စီနံရေးအကြောင်းစုစည်းတင်ပြသွားမယ့်အပြင်ဥရုယာတိဖောက်ပြန်မှုကြောင့်ပျက်စီးလာနေတဲ့တဏှာကြောက်တန်းတွေမပြုံးတည်ချိုးပန်းချက်တွေအကြောင်းကိုလည်းနောက်ပိုင်းမှာအပြည့်ဆုံးကြားမှာပါခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမှတ်တင်ထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စုမှာတော့လူဝင်မှုကြီးကြပ်ရေးကိစ္စအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်အစိုးရအသုံးစရိတ်ဥပဒေချမ်းပေါ် Republican နဲ့ Democrat လွှတ်တော်အမတ်တွေကြားသဘောတူညီချက်မရသလောက်ဖြစ်ခဲ့ပြီးအမေရိကန်အစိုးရလုပ်ငန်းတွေကိုပထမဆုံးနေ့အဖြစ်မနေ့စနေနေ့ကတစ်စိတ်တစ်ပိုင်းရပ်ဆိုင်ခဲ့ရပါတယ်။နိုင်ငံရေးမပြေလည်မှုအတွက် Republican တွေနဲ့ Democrat လွှတ်တော်အမတ်တွေကြားအပြန်အလှန်အပြစ်ဖို့နေကြပါတယ်။အစိုးရလုပ်ငန်းတွေကိုဖေဖော်ဝါရီလ10ရက်နေ့အထိဆက်လက်လဲပတ်နိုင်ရေးအတွက်အသုံးစရိတ်ဥပဒေချမ်းသစ်ကိုလာမယ့်တနင်္လာနေ့မနေ့တနင်္လာနေ့မှာမဲခွဲဖို့စီစဉ်ထားတဲ့အကြောင်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကမနေ့စနေနေ့မှာပြောပါတယ်။အခုမဲခွဲမှုကတော့အစိုးရအသုံးစရိတ်ဥပဒေချမ်းကိုသဘောတူမလားဒါမှမဟုတ်လဲဒုတိယအခြေဖြစ်ထပ်ပြီးဆန့်ကျင်မဲပေးမလားဆိုတဲ့အပေါ်အထက်လွှတ်တော်ဒီမိုကရက်တစ်အတွက်ဖိအားဖြစ်စေပါတယ်အစိုးရအသုံးစရိတ်အခွင့်အာဏာကဝါရှင်တန်စံတော်ချိန်တောက်ချာနေ့ညတကောင်မှာတက်တန်းကုန်သွားပြီးတဲ့နောက်အစိုးရရန်တရားအတွင်းကမရှိမဖြစ်လုပ်ငန်းတွေကလွှဲလို့ရပ်ဆိုင်းကုန်စည်ခဲ့တာပါအမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြတဲ့လူငယ်၈သိန်းနီးပါးအတွက်ဥပဒေပြင်ဆင်ရေးအပါအဝင်လူဝင်မှုကြီးကြပ်ရေးကိစ္စတွေနောက်ကာကွယ်ရေးအသုံးစရိတ်တို့နဲ့ပတ်သက်လို့လွှတ်တော်အမတ်တွေကြားမှာညှိမိရဖြစ်နေကြပါတယ်။ဖေဖော်ဝါရီလ10ရက်နေ့အထိအစိုးရအသုံးစရိတ်ပေးမဲ့ယာယီအသုံးစရိတ်ဥပဒေချမ်းတရက်ကိုမနေ့စနေနေ့နေခင်းပိုင်းမှာအထက်လွှတ်တော်အမတ်တွေကြားဆွေးနွေးမှုပြန်ဆခဲ့ကြပါတယ်။ဒီမိုကရက်တစ်ဘက်ကနိုင်ငံရေးကစားနေတာတွေရပ်ပြီးအစိုးရလုပ်ငန်းတွေပြန်လည်လဲပတ်နိုင်တဲ့အခြေအနေမရောမချင်းသမရအနေနဲ့တော့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုအပေါ်စိတ်ဆက်ညှိနှိုင်းမှာမဟုတ်ဘူးလို့အင်ဖြူရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကမနေ့စနေနေ့နေကင်းပိုင်းမှာကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင
်ဆီးရီးယားနိုင်ငံအဖရီမျိုးကအမေရိကန်ကျောတောင်နောက်ခံပေးထားတဲ့ကတ်ပြည်သူစစ်အဖွဲ့ကိုတူရကီစစ်လေယာဉ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်အဖရီမျိုးအပါအဝင်ပြစ်မှတ်တရားကြောင့်ကိုဒီစစ်စစ်ရေးအတွက်မှာတိုက်ခိုက်ခဲ့လို့တူရကီဘက်ကပြောပါတယ်အဖရီမျိုးဟာလူဦးရေတိတ်နဲ့ချီနေထိုင်တဲ့မြို့လဲဖြစ်ပါတယ်ဒီလေကြောင်းတိုက်ခိုက်မှုဟာ YPG ကတ်ပြည်သူစစ်အဖွဲ့တွေတပ်ဆွဲထားတဲ့နေရာတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီပြည်သူစစ်အဖွဲ့တွေဟာတူရကီနိုင်ငံကကတ်သဘုံအဖွဲ့တွေနဲ့ဆက်သွယ်မှုရှိတယ်လို့တူရကီဆိုရဘက်ကဆွဆွဲပါတယ်တူရကီသမ္မတရေဂျက်တာယီအာရဝန်ကတော့ဒီတိုက်ခိုက်မှုတွေမလုပ်ခင်မှာပဲတူရကီနိုင်ငံကိုသိမ်းယူဖို့ကြိုးစားနေတဲ့အကြမ်းဖက်စာပေတွေကိုဖျက်နေတဲ့နယ်မြေတွေကိုရှင်းလင်းသွားမှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်အဖရီမျိုးကိုတိုက်ခိုက်ပြီးတဲ့နောက်တူရကီစစ်တပ်အနေနဲ့မန်ပင်းမျိုးမှာရှိတဲ့ YPG တပ်တွေကိုပြစ်မှတ်ထားတိုက်ခိုက်လာနိုင်ပွဲရှိတယ်လို့သမ္မတအာဒိုဝန်ကပြောပါတယ်မန်ပင်းမျိုးမှာတော့ American တပ်တွေတပ်နေရာယူထားတာဖြစ်ပါတယ် YPG တပ်တွေက IS စစ်သွေးကြော်တွေကိုတိုက်တဲ့နေရာမှာ American က YPG ပြည်သူစစ်တပ်ဖွဲ့တွေကိုကြောတောင်နောက်ခံပေးနေတာဖြစ်ပါတယ်အဲ့လိုကြောတောင်နောက်ခံပေးရတာဟာဆီးရီးယားနိုင်ငံထဲမှာ YPG ပြည်သူစစ်တွေနဲ့ပေါင်းပြီးတော့လုံခြုံရေးတပ်ဖွဲ့တခုဖန်တီးသွားဖို့ဖြစ်တယ်လို့ American ကကြေညာပါတယ်ဒီကြေညာချက်ကြောင့်တူရကီနိုင်ငံမှာတော့အကြီးအကျယ်ဒေါသထွက်ခဲ့ကြတာပါ Syria soya garo Turkey nengen lejang tai kai mugo piyeten shoucha lai bi da Syria nengen go chujo yan sa phet bi lo yesade tai kai mu phet de lo le pyo lai par de khmyar
American dutiya tamara Mike Pence ne zani de Karin do Jordan nengen go yauk shin ni bi Jordan phyin Abdullah Mibia Rania do ne ni le sa sa pwe chin pa bo shi ni bar de American dutiya tamara ye le ye ja shi le ban khi sin ma dutiya myaw nengen a phet Jordan go yauk shin ni da ba di kane tinin knin ni naung bai ma ro Dutamara Penska is Rigu Key Sama Pipade, Manisani Nika, Ijanangan, Mudo, Kairu Maro, American O Nine, Ijanangan Ye, a Jemper Wada, Chimu Yegu, Sabi, Taukando, Mapicha, Gribu Kebade, a Jemper Warane, Lunjong Yeke Sarugu, Sunigate, Ijetamara, Adel Fada, El Sisinet, Sunibwe, Epi Maro, American Dutamara Penska, Ijene, Jimbong Dan, Jetini, Rubiosu Kebade. อิจินနိုင်ငံမြောက်ပိုင်းဆိုင်းနိုင်းဒေတာမှာအစ္စလာမစ်အစွန်ရောက်ISDရဲ့တိုက်ခိုက်မှုတွေအပါအဝင်အီဂျစ်နိုင်ငံမှာလုံခြုံရေးဆိုင်ရာပြဿနာကြီးတွေရှိနေတာဖြစ်ပါတယ်အခုဒုတိယသမ္မတပင်းစီအီဂျစ်နိုင်ငံခီးစဉ်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြီးညာခဲ့ပြီးနောက်ပိုင်းအမေရိကန်ရဲ့အစ်မြင့်ဆု 送ပြစ်မယ်မဟုတ်ဘူးလို့ခန့်မှန်းထားကြပါတယ်ရှင်
။တနသမားတွေဝင်ရောက်စီးနင်းခဲ့တဲ့ကပိုးမြို့က Internet Continental Hotel ကိုအာဖဂန်အထူးတပ်ဖွဲ့တွေကစနေနေ့ညကဝင်ရောက်စီးနင်းမှုဟာပြီးဆုံးသွားခဲ့ဖြစ်ပါတယ်။အာဖဂန်အထူးတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနင်းမှုအတွင်းမှာတနသမား9ဦးစလုံးသေဆုံးပြီးတော့နိုင်ငံသားသူတဦးပါဝင်ဟိုတယ်မှာလာရောက်တဲခိုသူ6ယောက်သေဆုံးသွားတယ်လို့အာဖဂန်ဟာနာပိုင်တွေကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ကျမ်းပါတိုက်ခိုက်တဲ့တနတ်သမားတွေကနောက်ဆုံးကြံတဲ့တယောက်ဟာမနက်7နာရီလောက်မှာသူ့ကိုယ်သူအသေးခံဘုံခွဲသွားတာဖြစ်တယ်လို့အောက်ခံပြည်တိုင်းဝန်ကြီးဌာနပြောခွင့်ရနက်စရက်ရာဟီမီက VOA ကိုပြောပါတယ်။အဲလိုအသေးခံဘုံခွဲခဲ့တဲ့အတွက်လည်းသူရှိခဲ့တဲ့ဟိုတယ်6ထပ်မှာမီးလောင်ကြောင်းမှုဖြစ်ခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကဟိုတယ်ထဲမှာကျမ်းပါတိုက်ခိုက်သူတွေရှင်းလင်းသွားပြီဆိုတာကိုတရားဝင်မကြေညာခင်မှာသူတို့ဟာတခန်းဝင်တခန်းထွက်ရှာဖွေခဲ့တယ်လို့လည်းပြောပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်3ဦးပါဝင်ခဏဦးတရားရခဲ့ပြီးတော့နိုင်ငံသား41ယောက်ပါဝင်ဟိုတယ်မှာလာအောင်တဲခိုတဲ့ဧည့်သည်161ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ရာဟီမီကပြောပါတယ်။ဒီတိုက်ခိုက်မှုကိုတုံ့ပြန်ဖို့အတွက်နိုင်ငံတကာတပ်ဖွဲ့တွေကအာဖဂန်ထူးတပ်ဖွဲ့ကိုအကူအညီပေးခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။တာလီဘန်ဖွဲ့ကတော့သူတို့စီကအသေးခံဘုံးခွဲသူ9ယောက်ဟာဒီတိုက်ခိုက်မှုကိုလှုံ့ဆော်ခဲ့တာဖြစ်ပြီးတော့အာဖဂန်နဲ့အမေရိကန်လုံခြုံရေးတာဝန်ရှိသူတွေရဲ့အစည်းအဝေးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်ဆိုပြီးပြောပါတယ်ခင်ဗျာ။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းခွင်နေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံကိုပြန်လည်လွှဲပြောင်းပေးရေးလုပ်ငန်းရှင်တွေကအခုလာမဲ့အင်ကာနေမှာစတင်မှုရှိနေချိန်မှာပဲဌာနေပြန်ရေးအပေါ်ဒုက္ခသည်တွေကြားဆိုးရိမ်မှုတွေတိုးပွားနေပါတယ်။မြန်မာဆန်ရကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီးလီရဲ့နေဆက်ဒုက္ခသည်စခန်းတွေကိုတွားရောက်တဲ့ခီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ပဲဒါစင်နဲ့ချီတဲ့ဒုက္ခသည်တွေကဌာနေပြန်ဖို့မဲ့အရေးကိုစန့်ကျင်တဲ့အနေနဲ့အဝတ်ဆိုင်ပုတ်တွေကင်ဆောင်ဆန္ဒပြခဲ့တယ်လို့ Writers သတင်းတရက်ကဖော်ပြပါတယ်။ဌာနေမပြန်လို့ရှင်ရင်စားနပ်ရိက္ခာခွဲတန်းထုတ်ယူနိုင်တဲ့ကတ်တွေကိုသိမ့်မယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူတွေကချင်းချောက်ထားတဲ့အကြောင်းလဲဒုက္ခတဲ့ခေါင်းဆောင်တချို့ပြောဆိုချက်ကိုကိုးကားပြီးတော့သတင်းမှာဖော်ပြထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလက်မှတ်ထိုးထားတဲ့သဘောတူညီချက်အရဒုက္ခသည်တွေကိုမြန်မာဘက်ကလာမယ့်အင်္ဂါနေ့ကစလို့လက်ခံမှာပါ။ဌာနေပြန်ရေးအတွက်ဒုက္ခသည်စခန်းတွင်းကမိသားစုစည်ရင်းပြုစုပြင်ဆင်ထားဖို့ရိုဟင်ဂျာကောင်းဆောင်တွေကိုပြီးခဲ့တဲ့နှစ်ရက်အတွင်းဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြောဆိုထားတဲ့အကြောင်းရိုဟင်ဂျာကောင်းဆောင်တွေက Writers သတင်းကိုပြောပါတယ်။ဌာနေပြန်ရေးအတွက်အစင်းစစ်မဖြစ်သေးလို့မိသားစုစည်ရင်းတွေမပေးနိုင်သေးတဲ့အကြောင်းပြောတာမှလည်းသူတို့ရဲ့ဆက်နက်ရိက္ခာထုတ်ယူခွင့်ကတ်တွေသိမ့်ဖို့ပြောဆိုခဲ့တယ်ဆိုပြီးကန်တောင်စခန့်ရဲ့ခေါင်းဆောင်တို့ဖြစ်တဲ့မူဆာကပြောဆိုထားပါတယ်ရှင်
။သမ္မတဒေါ်ထရမ်ဒ ကမရာအဖြစ်ကျန်းသစ္စာကျင်းဆိုခဲ့တဲ့တနည်းဖြင့်နှစ်ပတ်လည်ဇန်နဝါရီ20ရက်စနေနေ့ကတော့ဝါရှင်တန်ဒီစီမြို့တော်နဲ့နိုင်ငံတော်ဝန်ကအမျိုးကြီးတွေမှထောင်ပေါင်းများစွာသောအမျိုးသမီးတွေစုယုံချီတက်ခဲ့ကြပါတယ်။လာဆောင်တဲ့ဂျမားရေးဆောင်ရှောက်မှုတန်းတို့ညီများကွန်ရဖို့တောင်းဆိုကြပြီးလိမ်မိုင်းဆန်ရစော်ကားမှုကိုပြစ်တင်ရှုတ်ချခဲ့ကြသလိုအမျိုးသမီးတွေရွေးကောက်ပွဲဝင်ဖို့ကိုလည်းအားပေးတိုက်တွန်းခဲ့ကြပါတယ်။ဒါပြင်လူမျိုးရေးတန်းတို့ညီများမှုတနက်ပိုင်းဆိုင်ခွင့်ထိန်းချုပ်ရေးခြေပြောင်းနေထိုင်သူကာကွယ်ပေးရေးတို့အပြင် Planned Parenthood အဖွဲ့ကိုရမုံငွေဖြတ်တောက်ဖို့ Conservative တွေကကြိုးပမ်းနေတဲ့ကိစ္စရပ်တွေကိုလည်းခြိတက်သူတွေကပြောဆိုခဲ့ကြပါတယ်။ Washington မှာဒီနေ့ခြိတက်တဲ့ကမန်လူအရေးတွက်ကတော့ကြာသွားခဲ့ပါတယ်။ဒါပေမဲ့ New York, Philadelphia, Los Angeles, Chicago, Denver, Colorado, Charlotte, North Carolina နဲ့သမရရဲ့အပန်းဖြေအိမ်ရှိရာ Florida ပြည်နယ် Palm Beach မြို့တွေမှာလည်းခြိတက်ပွဲတွေလုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ကသမ္မတ Trump ကျန်းသက်စွာကြေဆိုပြီးခြင်းမှာပဲလုတ်ခဲ့တဲ့အမျိုးသမီးချီတက်ပွဲရဲ့အဆက်ဒီနေ့ချီတက်ပွဲကိုဆက်ပြီးတော့လုတ်ခဲ့ကြတာပါလိမ်မိုင်းဆိုင်ရာမတော်တရားလုတ်တယ်ဆိုပြီးအမျိုးသမီး16ယောက်ကစွပ်စွဲခံထားတဲ့လက်ရှိသမ္မတအပေါ်မှာသူတို့မထောက်ခံဘူးဆိုတာကိုချီတက်ပွဲမှာပါတဲ့အမျိုးသမီးအများပြားကပြောခဲ့ကြပါတယ်ခင်ဗျာ
ဟွန်ဒူရပ်စ်သမ္မတယွန်းအော်လန်ဒိုဟန်နန်ဒက်စ်ပြန်ပြီးတော့အနိုင်ရခဲ့တဲ့အငင်းပွားပွဲရွေးကောက်ပွဲရလက်အပေါ်မြို့တော်အပါအဝင်နိုင်ငံတော်ဝန်ဆန့်ကျင်ဆန္ဒပြမှုတွေအတွင်ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ချမနစ်စနေနေ့ကရုံရင်ဆန်ကပ်ဖြစ်ခဲ့ပါတယ်ဆန္ဒပြသူတချို့ကကားတာယာတွေကိုမိရှို့လမ်းတွေကိုပိတ်ခဲ့ကြပြီးနိုင်ငံတော်ဝန်မှာတော့ရဲနဲ့စစ်သားတွေကိုတတ်ချထားပါတယ်ရုံရင်ဆန်ကပ်ဖြစ်မှုအတွင်အ ਨੇ ဆုံးတဦးသေဆုံးတယ်လို့အာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်
Direct from Washington, the voice of America, VOA.
တင်းငွေနဲ့ညနေခင်းနောက်ဆုံးအသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံတွင်ကအကျဉ်းထောင်နေတဲ့အချင်းခံနေရတဲ့အကျဉ်းသားအရေးအတွက်မမျှမတမှုတွေကြောင့်အသက်အန္တရာယ်ထိခိုက်လာနိုင်တဲ့အထိအကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေတွေအရန်ဆိုးရွားလာတဲ့အတွက်အကျဉ်းထောင်လက်ဆွဲဥပဒေနဲ့အညီအစိုးရတာဝန်ရှိသူတွေစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့အကျဉ်းသားအရေးဆောင်ရွက်သူတွေကတိုက်တွန်းလိုက်ပါတယ်အကျဉ်းသားအများစုအကျဉ်းထောင်ကနေလွတ်မြောက်ပြီးနောက်ပိုင်းလူကုန်တိုက်ခါရှိရှိလူပေါင်းအတိုင်းဝိုင်းနဲ့တဟဇာသာဖြစ်ဖို့ပေါင်းကူးကူညီပေးတဲ့အစီအစဉ်မျိုးတွေလည်းစီမံကိန်းချဆောင်ရွက်ပေးတဲ့လို့အကြံပေးပါတယ်မဆုမုံကစူးစီးတင်ပြထားပါတယ်
ဟုတ်ပါတယ်မြန်မာနိုင်ငံတဝဲမှာရှိတဲ့အကျဉ်းထောင်လေးထဲမှာအကျဉ်းသားဥယေကတစ်နှစ်ထက်တစ်နှစ်ပိုတိုးလာနေပြီးအခုဆိုရင်သိန်းကနန်းသာအထီရှိလာနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းကပြောပါတယ်အကျဉ်းထောင်လေးရဲ့အကျဉ်းသားတွေဟာနေရာထိုင်ခင်းမလုံလောက်မှုတွေကြောင့်အထူးသဖြင့်လုံလောက်တဲ့အိပ်စက်ချိန်မရတယ်လို့တကူရေးတန်ရှင်းရေးနဲ့တောက်သုံးရေးမတန်ရှင်းမှုတွေပါဝင်စားသောက်မှုတွေမှာပါအကျဉ်းထောင်လက်ဆွဲဥပဒေနဲ့မညီညွတ်တဲ့အတွက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်လာပြီးစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းAABBB ရဲ့တွဲဖက်အတွေ့အမှုဥပိုကြီးကလက်ရှိမြန်မာနိုင်ငံကအကျဉ်းထောင်တွေရဲ့စိုးရိမ်စရာအခြေအနေအခုလိုရှင်းပြပါဗျ
။လက်ရှိပေါ့နော်။ဒီအကျဉ်းသားဥယျာဉ်ပေါင်းက900ကျော်လောက်ရှိတယ်လို့အကျဉ်းထောင်အာဏာပိုင်တွေကတွေ့ရချက်တွေကကျွန်တော်သိရတာရှိပါတယ်။ပြည်ထောင်ထောင်မှာဆိုလို့ရှိရင်လူပြည့်ဝန်ဆန်းမှုက900ကျော်လောက်ပဲရှိတယ်။ဒါပေမဲ့ဒီအခုရှိနေတဲ့အကျဉ်းသားဥယျာဉ်က1000နဲ့1000ထက်လောက်မှရှိနေတဲ့အတွက်ဒီနှစ်ဆနီးပါးလောက်အကျဉ်းသားဥယျာဉ်များနေတာရှိပါတယ်။အဲ့လိုအလားတူပဲတခြားထောင်လေးမှာလည်းအကျဉ်းသားဥယျာဉ်များနေတယ်လို့လူ့အခွင့်အရေးကော်မရှင်ရဲ့ထုတ်ပြန်ကြေညာချက်တွေကကျွန်တော်တို့သိထားရတာရှိပါတယ်။သူတို့ကလူတယောက်ရဲ့အသက်ရှင်သန်ရေးအတွက်လိုအပ်ချက်တွေရှိပါတယ်။မီဒီယာကညဘက်အိတ်လို့ရှိရင်သူတို့ကသူတို့အတွက်အိတ်เสียနေရကအလုံးလောက်မရရှိဘူး။နောက်တစ်ခုကဒီလေဝင်လေထွက်မကောင်းတဲ့ကိစ္စမျိုးတွေရှိတယ်။ဒါကျမ်းမာရေးဆိုင်ရာအရန်ကိုသုံးရတဲ့ကိစ္စ။ချိုးထောင်တွေမှာဟိုထောင်ပေးမှုဆိုတော့မရှိဘူး။နောက်ဆရာဝန်တွေအလုံးလောက်မရှိဘူး။ဆေးဝါးအလုံးလောက်မရှိဘူး။အဲ့လိုဖြစ်တဲ့အခါကျတော့ဒီအကျဉ်းသားတွေအတွက်တကယ်လို့လိုအပ်တဲ့လုံလောက်တဲ့ကျန်းမာရေးဆောက်ရှောက်ခွင့်တွေကတော်တော်လေးကျော်ပါတော့တဲ့အနေအထားမျိုးတွေရှိပါတယ်။ဒါကလူကိုလူလိုထားတဲ့ပုံစံမျိုးမဟုတ်တော့ဘဲနဲ့လူစင်ကရော့ကြယူတော့တလိကံလိုထားတဲ့ပုံစံမျိုးတွေဖြစ်အောင်ဖြစ်သွားနိုင်တဲ့အနေအထားမျိုးတွေရှိတယ်
အခုလိုမျိုးအကျဉ်းထောင်တွေထဲမှာထောင်ကနန်းတောင်းကနန်းအထိကြက်သိမ့်နေပြီးမလုံမလောက်ဖြစ်နေရတဲ့အနေအထားတွေသူတို့ရဲ့နေစဉ်အကျဉ်းထောင်ပေါ်ကလူခွင့်ရေးနဲ့အညီစားဝတ်နေရေးကျန်းမာရေးဆောင်ရှောက်မှုနဲ့လူသားလူဆက်ဆံခံရဖို့အပါအဝင်အကျဉ်းထောင်တွေထဲမှာရာဇဝတ်မှုကျူးလွန်မှုလူစုဆောင်းတို့ဖြစ်နေတာတွေကိုအစိုးရနဲ့အကျဉ်းထောင်အကျဉ်းဦးစီးအကျဉ်းစခန်းတွေကိုတိုက်ရိုက်ကင်တွယ်နေတဲ့ပြည်ထရေးဝန်ကြီးဌာနအနေနဲ့အရေးတကြီးကင်တွယ်ဖြေရှင်းတဲ့လို့လည်းဥပိုလ်ကြီးကတိုက်တွန်းပါတယ်
ဒီလက်ပေးလက်ယူကိစ္စတွေရှိတယ်ဒီပတ်စံရဖို့အတွက်ညှိနှိုင်းဆက်ခံရတာမျိုးတွေရှိတယ် ဆက်မပေးနိုင်ဘူးဆိုလို့ရှိရင်တကယ်ဟိုအလုပ်ကျန်းနေလို့ပါမယ်ပတ်စံပေးနိုင်တဲ့သူကလည်းလက်သက်သားမယ်ဆိုတော့ဒီလိုကိစ္စမျိုးတွေကလည်းထပ်ပြီးတော့ဖြစ်ပေါ်နေတာမျိုးတွေရှိပါတယ်ဒါတွေအတွက်ကတော့နိုင်ငံတော်မှာအပြည့်အဝတာဝန်ရှိတယ်နိုင်ငံတော်ကဒီလိုမျိုးအခြေအနေတွေကိုထိန်းချုပ်တဲ့အခါမှာဟိုအခြေအနေလက်ဆက်ဥပဒေတွေရအခြေဝင်းကဘယ်လောက်ရှိရမှာဆိုတော့သတ်မှတ်ထားပြီးတ
ံထင်းခဲ့တာတွေနဲ့အစားအသောက်အနေထိုင်ဆိုးဝါးခဲ့တာတွေကြောင့်နိုင်ငံရေးကျင်းသားတွေအပါအဝင်အကျဉ်းသားတွေထောင်ကပြန်လွတ်မြောက်လာတဲ့အခါမှာလည်းဆိုးဝါးလာတဲ့ကျန်းမာရေးထိခိုက်မှုတွေနဲ့အသက်သေဆုံးမှုတွေဖြစ်ရတာအပါအဝင်လုပ်ငန်းဝင်တွင်ဝင်ရောက်ရေးနဲ့လူပောင်တိုင်ဝိုင်းကိုပြန်လည်ဝင်ဆက်မှုတွေမှာအခက်အခဲတွေကြုံလာရနေတာတွေရှိပါတယ်။ဒီလိုအနေအထားတွေပေါ်မှာတက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကဒီအရေးပေါ်အထူးအာရုံစိုက်အလေးထားဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းလိုပါတယ်လို့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေတဲ့ဥပိုလ်ကြီးကပြောပါတယ
်။ခေအဆက်ဆက်နောက်အစိုးရအဆက်ဆက်ကနေပြီးတော့ဒီနေ့ဒီသူအစိုးရဖြစ်တဲ့အချိန်ထိပေါ့ဒီထောင်ဝလွတ်လာတဲ့အကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ reintegration program လို့ခေါ်တာပေါ့နော်လူ့ဖွဲ့စည်းတွေကိုဖြစ်လိမ့်မယ်ပြန်ပြီးတော့ပေါင်းကူးနိုင်ရေးပေါ့ဒီလိုအစီအစဉ်မျိုးတွေလုံးဝမရှိခဲ့ဘူးအခုအချိန်ကြီးလည်းမရှိသေးပါဘူးဒီအကျဉ်းသားတွေကိုထောင်ထဲမှာလည်းသူ့ရင်ပြောင်းလဲရမှာဖြစ်တယ်ထောင်ထဲထွက်လာပြီးတဲ့အခါကျတော့လေသူတို့တွေကိုဒီလူ့အဖွဲ့အစည်းတွေကိုပြောင်းဝင်ဆက်နေတော့ကျွန်တော်တို့ကဝိုင်းဝန်းကူညီပေးရမှာဖြစ်ပါတယ်ကျွန်တော်တို့တော့အကြံပေးနေတာရှိပါတယ်နှမနေကဒီလူ့ခွင့်ကော်မရှင်နဲ့လည်းကျွန်တော်တို့ဒီတိစ္ဆာကိုဆွေးနွေးပေးခဲ့တာတွေလည်းရှိတယ်ဆွေးနွေးနေတာလည်းရှိတယ်အကျဉ်းဆောင်တစ်ခုလည်းနဲ့တင်ကျွန်တော်တို့မလုံလောက်ဘူးချုပ်တော်ပါပါရပဲပေါ့ချုပ်တော်ကတချို့ဥပဒေကိုပြင်ပြောင်းလဲပေးရမှာတော်ပြီးတဲ့အခါကျတော့မှအဲ့ဒီဥပဒေနဲ့အညီပေါ့ကျွန်တော်တို့ထောင်ထဲမှာအဆင့်ဆင့်ဒီအင်တာဗျူးတွေလုပ်ရမယ်အဲ့လိုလုပ်တဲ့အခါမှာလည်းဒီတကယ်ကျွမ်းကျင်တဲ့သူတွေပါဖို့လိုအပ်တယ်။ပြီးတော့အခါကျတော့ဒုဖွဲ့စည်းအတွက်အန်ရယ်အနည်းဆုံးလူတွေကိုကျွန်တော်တို့ရွေးချယ်ပြီးတော့တွတ်ပေးလိုက်တဲ့အနေတိုင်းမျိုးလေးရှိပါတယ်။
အကျဉ်းအောင်ပြုပြင်ပြောင်းလဲရေးနဲ့အကျဉ်းအောင်လက်ဆွဲဥပဒေနိုင်ငံတကာအဆင့်မီဖြစ်စေဖို့နဲ့အကျဉ်းသားတွေလူခွင့်အပြည့်အဝရရှိစေဖို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်နဲ့အကျဉ်းသားရေးဆောင်ရွက်သူတွေနေပြည်တော်မှာလာမယ့်ဖေဖော်ဝါရီလတည်းတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ဒါအပြင်အကျဉ်းအောင်နေထဲမှာအကျဉ်းသားဥယျာဉ်ကြီးကိုတရားဝင်ဥပဒေနဲ့အညီစနစ်တကျဘယ်လိုလျှော့ချနိုင်မလဲဆိုတဲ့စာတမ်းအစီအစဉ်ခါစားထွက်နိုင်မှုကိုအကျဉ်းသားကူညီဆောင်ရှောက်ရေးအတင်းကဆောင်ရွက်နေတယ်လို့သိရပါတယ်ရှင်
။မဆူမွန်တင်ပြတော်ရပါရှင်။ VOA ကနေတင်းငွေနဲ့ညနေခင်းသတင်းတွေကိုလိုင်းတိုမီတာ7925တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မရီဖက်ဆက်ပါမယ်။တုတ်ခွေယောဂါပိုးတိုက်ဖြစ်ဖို့ကကွယ်ဆေးထုတ်လို့ရမှာယောဂါရဲ့ရှေ့ပြေးလက္ခဏာတွေကိုကြည့်ပြီးတော့လာမယ့်နှစ်အတွင်းဖြစ်လာနိုင်ခြင်းအများဆုံးဖြစ်တဲ့ယောဂါပိုးတွေအတွက်သုတေသနလုပ်ပြီးတော့ကကွယ်ဆေးထုတ်လို့ကြရတာဖြစ်ပါတယ်။ဒါပေမဲ့လည်းကမ္ဘာတစ်ဝန်းကသိပ္ပံပညာရှင်တွေကတော့ဘလို့တုတ်ခွေယောဂါပြိုးကုန်မဆိုကကွယ်နိုင်မဲ့ဆေးမျိုးမကြခင်ထုတ်လုပ်နိုင်တော့မယ်လို့ပြောပါရတယ်။ဒီအကြောင်း VOA သတင်းထောက် Kevin Notch ပေးပို့ထားတဲ့သတင်းတော်ကိုဆက်ပြီးတော့နားဆင်ပါရှင်
။1918ခုနှစ်ကကမ္ဘာတစ်ဝန်းလှူပေါင်းတန်90ကျော်တည်ဆုံခဲ့ရတဲ့တုတ်ခွေယောဂါကဆိုကြီးလို့နောက်တစ်ကြိမ်ကတ်ယောဂါကြီးဖြစ်လာနိုင်တဲ့အလားအလာတွေအများရှိနေတယ်လို့သိပ္ပံပညာရှင်တွေကပြောပါရတယ်။ Peter Pallisto လို့သိပ္ပံပညာရှင်တွေကအဲ့ဒီလိုကတ်ယောဂါဆိုကြီးဆိုတော့ကရှေးကသမိုင်းဖြစ်မဟုတ်ပဲသိပ္ပံကိုဆိုရင်းစရာကောင်းတဲ့တကယ်ဖြစ်ရဖြစ်တယ်လို့အခုလို့ပြောပါရတယ်
။ People say it is not if but when and I think that sort of I think
ဒါကအခုချိန်မှာဆိုရင်ကြာကိစ္စမဟုတ်ဘူးလို့လူတွေပြောကြမယ်ဆိုရင်ဘယ်တော့လဲလို့မေးရမှာပါအဲ့လိုကတ်ယောဂါမျိုးပြန်ဖြစ်လာနိုင်တဲ့အတွက်ကောင်းကောင်းကာကွယ်ထားဖို့လိုပါတယ
်ဒါကြောင့်လဲပလစ်နဲ့တွဲဖက်သုတေသနပညာရှင်တွေကဘလို့တုတ်ခွေယောဂါပိုးကုန်ဆိုထိရောက်မဲ့ကာကွယ်ဆေးထုတ်လုပ်ဖို့အပူတပြင်းလုပ်ကိုင်းနေကြတာပါအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်အမျိုးသားကျန်းမာရေးဌာနကသိပ္ပံပညာရှင်တွေကတုတ်ခွေပိုးမျိုးစုံအတွက်ထိရောက်တဲ့ကာကွယ်ဆေးမကြခင်ထွက်ပေါ်လာတော့မယ်လို့ပြောပါတယ်ဒေါက်တာအန်တိုနီဖောက်ချီကအခုလိုပြောပါတယ
် The vaccine that is going to protect you against essentially all or most strains of influenza
အတူညီတဲ့တုတ်ခွေးယောဂါပိုးအားလုံးဒါမှမဟုတ်လေပိုးအတော်များများကိုကာကွယ်ဆေးနဲ့တားဆီးထားမှာပါရာသီတစ်ခုကနေတစ်ခုကိုပြောင်းသွားတိုင်းတုတ်ခွေးယောဂါပိုးထဲမှာမပြောင်းလဲပဲခြံနေတဲ့အပိုင်းရှိပါတယ
်တုတ်ခွေးယောဂါပိုးရဲ့ခေါင်းပိုင်းကိုပုံသဏ္ဍာန်တွေပြောင်းပြီးတော့အမြဲတမ်းပြောင်းသွားတတ်တဲ့ protein ဓာတ်တွေနဲ့ဖုံးအုပ်ထားတာပါဒီကနေ့ထုတ်လုပ်လိုက်တဲ့ကာကွယ်ဆေးကအဲ့ဒီ protein ဓာတ်တွေကိုတိုက်ခိုက်တာဖြစ်ပါတယ်။ယာဒီတစ်ခုပြောင်းရင်ယောဂါပိုးတွေဘလို့ပုံစံပြောင်းသွားမလဲဆိုတာကိုတော့ပညာရှင်တွေကခံမှန်းယူဆကြတာပါ။ဒါပေမဲ့လည်းယောဂါပိုးရဲ့မူလ cell တွေကတော့တိတ်ပြီးတော့မပြောင်းလဲပါဘူး။ယောဂါပိုးတိုင်းအတွက်ထိရောက်မဲ့ကာကွယ်ဆေးကအဲ့ဒီ cell တွေကိုပြင်မထားတိုက်ခိုက်မှာပါ။ဒါဆိုရင်တော့နှစ်စဉ်တုတ်ခွေယောဂါပိုးကာကွယ်ဆေးထုတ်ဖို့လိုအပ်တော့မှာမဟုတ်ပါဘူး။ဒေါက်တာပီတာပယ်လစ်ကအခုလိုပြောပါတယ
် If everything works out well the way we hope and the way it works in animals we should be here
ကျွန်တော်တို့မျှော်မှန်းထားတယ်လို့အလုံးလို့ဖြစ်မယ်ဆိုရင်တိရိစ္ဆာန်တွေလိုမှာပဲလူတွေမှာလည်းထိရောက်မှုရှိမယ်ဆိုရင်တုတ်ကွေးပုံမျိုးစုံအတွက်ထိရောက်တဲ့ကာကွယ်ဆေးနှစ်ပိုင်းတင်ထုတ်လုပ်နိုင်မှာပါဆယ်စုနှစ်ရာစုနှစ်တွေနဲ့ချီးပြီးတော့စောင့်ကြရမလိုပါဘူး
တုတ်ကွေးပိုးမျိုးစုံအတွက်ထျောက်တဲ့ကပ်ကွက်စီထုံနိုင်ပြီဆိုရင်အကုန်ကျများတဲ့ကပ်ကွက်စီတွေနှစ်စဉ်ထုတ်လုပ်ဖို့လည်းလိုအပ်တော့မှာမဟုတ်ပါဘူ
း Just got to get away from the necessity of growing
ကပ်ကွက်စီထုတ်ဖို့ဗိုင်းရပ်စ်ပိုးတွေမွေးမြူနေရတာမျိုးရပ်ပြရမယ့်အချိန်ရောက်ဖို့လိုပါတယ်ကျွန်တော်တို့ရောက်ချင်တဲ့အဲ့ဒီအဆင့်ရောက်ဖို့အတွက်ယောဂပိုးမွေးနေရတာကလာပေါင်းများစွာကြားပါတယ်
တုတ်ကွေးယောဂပိုးပေါင်းစုံအတွက်ထည့်ရောက်မဲ့ကာကွယ်ဆေးတစ်မျိုးကိုတော့ဆန္ဒနေပြီဖြစ်ပြီးကာကွယ်ဆေးထုတ်လုပ်မဲ့ဒီသူတည်တနာလုပ်ငန်းအတွက်မိခင်ကုမ္ပဏီကိုရမငွေဒေါ်လာ28တန်းပေးအပ်ထားပြီးဖြစ်ပါလေရှင်ဒီအင်မြန်မာပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကစိုက်ကားလုပ်ငန်းအခြေအနေအကြောင်းတင်ပြပါမယ်အသွေးအယောင်ဆုံးစိုက်ကားတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကလမ်းမတွေပေါ်မှာတွေ့နိုင်ပါတယ်ခေတ်တွေပြောင်းလဲတိုးတက်လာတာကြောင့်ဆက်သက်ရင်စီးနိုင်သူတွေများလာပေမဲ့လူဒန်းစားပေါင်းစုံနေထိုင်နေတဲ့မြို့တော်တပ်ကမှတော့စိုက်ကားဟာအရေးပါနေစေပါဒါပေမဲ့လည်းရင်ကျော်ပိတ်ဆို့မှုတွေဖြစ်စေတယ်ဆိုပြီးတော့အနာပိုင်းတွေကလွန်ခဲ့တဲ့အနည်း30လောက်ကလေးကလိုင်စင်တွေထပ်ထုံမပေးတော့တာကြောင့်စိုက်ကားအငါးနှင်းသူတွေကိုဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေလည်းငွေအရင်အနည်းမဆိုင်ချင်ကြတော့ပါဘူးထပ်ကားကစိုက်ကားစင်သူနှင်းသူစီသူတွေအကြောင်း right the setting ကိုအခြေခံပြီးတော့ကောင်းအောင်ကပြောပြထားပါတယ်ရှင်
လူရည်ထူထပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာမှာလူသားလူလာများတာကြောင့်တနေရာကနေတနေရာကိုသွားဖို့အတွက်ဆိုရင်အယောက်မျိုးစုံချေထားတဲ့စိုက်ကားတွေကိုအသုံးပြကြပါတယ်။စိုက်ကားစီးရတာအဆင်ပြေတယ်လို့ပြောသူကအဗ်ဒူအယ်မမ်မန်ပါ။
ဒီကဆော့ဂျာကတ
ာရတယ်။နေရာမှာပဲဖြစ်ဖြစ်စိုက်ကားကိုတွေ့နိုင်ပြီးလမ်းချင်းထဲမှာလည်းသွားလို့ရတာကြောင့်အသုံးဝင်တယ်လို့ထင်ပါတယ်
။ဓာကာမှာစိုက်ကား7000လောက်မှတ်ပုံတင်ထားပေမဲ့လမ်းတွေပေါ်မှာတော့ခမန်းကြီးတရားမဝင်စိုက်ကားသတန်းကျော်ရှိပြီးတရားမဝင်ရင်အများပြလည်းရှိပါတယ်စိုက်ကားတစည်းစားဆင်မှုအတွက်ပစ္စည်းကိုဒါကာကစိုက်ကားပစ္စည်းရောင်းဆိုင်တွေမှာအလွယ်တကူဝယ်ယူနိုင်ပါတယ်စိုက်ကားပစ္စည်းရောင်းသူမိုဟာမက်အီဘရာဟင်ကအ
ာဒါမတဲ့ရခတ်တကယ်ဒီစက်ပါတ်စ်မြေဒီစက်တွေဒီကတည်း
လူစီးရဲ့စိုက်ကားပစ္စည်းတွေစိုက်ကားတွေဆင်မှုလိုအပ်တာတွေကိုဒီမှာလာဝယ်ကြပါတယ်များသောအားဖြင့်ကတော့ပစ္စည်းစိုက်ပိုင်းတွေကိုဒီမှာလောက်ပြီးတရုတ်နဲ့အိန္ဒိယကလည်းတွင်းပါတယ်
စိုက်ကားတစ်စီးဖြစ်အောင်တက်ဆင်မှုအတွက်တစ်သားနဲ့လှုပ်ထားတဲ့ဖိနိုင်ကုန်းဘိန်းနဲ့အသုံးမလိုတဲ့အချိန်ခောက်ထားလို့ရတဲ့ဝါးနဲ့လှုပ်ထားတဲ့အမိုးကိုင်းတွေလိုအပ်ပါတယ်အဲ့ဒီနောက်တော့ပန်တရိတ်ဆန်ဒါမှမဟုတ်ရုပ်ရှင်သရုပ်ဆောင်တွေရဲ့ပုံတွေကိုနောက်ဖက်နဲ့ဘေးဘက်မှာရေးချယ်လေးရှိပါတယ်ထက်ကမစ်ထရီယာထက်ကမီကာစိုက်ကားအယောင်ဆိုင်ကိုသူ့ညီကိုရင်းနဲ့အတူစတင်ဖွင့်လှစ်လုပ်ကင်ခဲ့သူပါစိုင်စတင်ဖွင့်ငါးစားအချိန်ကဆိုရင်စီမင်းစည်းကမ်းတွေကလည်းတိတ်မတင်းကျပ်သလိုဝေယူသူတွေများလွန်းတာကြောင့်လက်မလဲအောင်လုပ်ရပြီးတရက်ကိုတစ်စီးလုံးရောင်းချရပါတယ်အခုခါမှာတော့တလောက်ကို10စီးရောင်းဖို့တောင်ခက်နေပါတယ်ထက်ကမစ်ထရီကကုန်ကြစည်းကိုအခုလိုရှင်းပြပါတယ
်ဧကတဲ့ delivery or shop dam ဟလို
ဖေကားတစ်စီးဆင်မယ်ဆိုရင်တက္ကာ2000လောက်ချပါတယ်ဘန်ရှော့ကလိုအပ်တဲ့ပစ္စည်းတွေဝယ်လာပြီးလာဆင်ခိုင်းရင်တော့တက်ဆင်က8000လောက်ယူပါတယ်
သူအနားယူရမယ့်အချင်းကြရင်တော့ဆိုင်ကိုပိတ်ပြင်မှာဖြစ်ပြီးသားသမီးတွေအလုပ်အကင်ကောင်းကောင်းတွေပဲရစေချင်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒါကာကိုရောက်လာကြတဲ့ဘင်္ဂလားဒေ့ရှ်ကျေးရွာသားတွေအတွက်တော့ကျန်းမာရေးကောင်းပြီးတော့လုံခြုံကနေတဲ့အရွယ်မှာအခုလိုစိုက်ကားနင်းရတဲ့အတွက်အကျဉ်းနဲ့နေကြပါတယ်
။အမေဂရမ်ထက်ကအစီအဟနဲ့တက်ကြရဲ့ဂါရီချလိုက်ဆော့ရှတ်ပစုတ်ဒရာ
ကိုနော်ယောဟန်နီတက်ကြရုံမှာလာအလုပ်လုပ်တာ6နှစ်9နှစ်လောက်ရှိပါပြီ။တရက်ကို900 800လောက်ရပြီးဒါနဲ့ပဲဘဝရပ်တည်နေရတာပါ
။စိုက်ကားနင်းသူတွေအလုံးကြီးပါဟာအငှားနင်းသူတွေဖြည့်ပြီးမနက်ပိုင်းမှာ9ရက်ကညဘက်မှာစိုက်ကားတွေကိုပြန်အပ်ရပါတယ်။ဒါပေမဲ့လည်းလူရည်ထူထပ်တဲ့ဓာကာမှာစိုက်ကားတွေကြောင့်ရင်ကျောပိတ်ဆို့မှုတွေဖြစ်ပြီးဒီပေါ်ကန့်ကွက်သူတွေလည်းရှိတာကြောင့်ဘယ်ချိန်ထိစိုက်ကားတွေဆက်အသုံးပြုခွင့်ပေးထားမလဲဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်နေကြပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကစိုက်ကားလုပ်ငန်းအကြောင်းကိုအောင်တင်ပြတော့ပါရှင်။ရေတတော်ဝါလေးပုံတစ်ပုံနီးပါးရဲ့ရှင်တန်ရေးကိုတန်နာကြောက်တန်းတွေကအထောက်အကူပေးနေတာပါ။ဒါပေမဲ့လည်းလွန်ခဲ့တဲ့အနှစ်90ကာလအတွင်းဥရုယာသီဖောက်ပြန်ပြောင်းလဲမှုတွေကြောင့်ကမ္ဘာပေါ်ကဒီလိုတန်နာကြောက်တန်းတွေရဲ့တပွဲလောက်ပျက်စီးပျောက်ကွဲသွားခဲ့ရပါတယ်။ဒီလိုအခြေအနေဆက်ပြီးကြုံနေရတာနဲ့အများသိပ္ပံပညာရှင်တွေကတော့ကမ္ဘာကြီးပုံနေလာမှုဒဏ်ကိုပိုးပြီးတော့ကြံ့ကြံ့ခံနိုင်တဲ့တန်နာကြောက်တန်းတွေဖြစ်အောင်လှုပ်ဆောင်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနေကြပါတယ်။ VOA တင်ထောက် Kevin Notch ရဲ့တင်လွှာကိုမခင်ဖြူတွေကတင်ပြထားပါရဲ့ရှင်။
စကော့လန်နိုင်ငံကသိပ္ပံပညာရှင်အုပ်ဟာတနာကြောက်တန်းတွေရဲ့ဖွဲ့စည်းတည်ရှိမှုစနစ်ကိုလေ့လာရင်းကမ္ဘာတနာကြောက်တန်းတွေပြတ်ပြတ်မသွားရအောင်ကာကွယ်ရမှာအရေးကြီးနိုင်တဲ့အချက်တစ်ခုကိုရှာတွေ့ခဲ့ပါတယ်။အဲဒါကတော့ Courier List လို့ခေါ်တဲ့တနေရာထဲမှာပဲရှိမနေတတ်တဲ့တနာကောင်ကြောက်တုံးလေးတွေပါ
A coral larvae settles on a small pebble or a dead piece of coral.
ဒီတန်တာကောင်ကြောက်တုံးလေးတွေကကြောက်စီကလေးတွေသက်မဲ့တန်တာကြောက်တန်းတွေရဲ့အနီးမှာရှိနေတတ်ပါလေ။အခေါ်မှာတစ်ခုအောင်မှာကာကွယ်ယူပြီးတော့တဖြည်းဖြည်းကြီးထွားလာပါလေ။ဒီလိုရွယ်ဖြစ်လာပြီဆိုရင်တော့ရွှေပြောင်းရွှေလျားလာပါတော့လေ။သူ့မှာတ िश ူးတွေအချိန်ခံတည်ရှိရမယ်ဖ ဖွဲ့စည်းပုံတွေရှိပြီးတော့ရေလိုင်းတွေရဲ့အချိန်နဲ့ဟိုဒီရွေရှားသွားလာနိုင်ပါတယ်ငားတွေကအနားမှာလာကြည့်နေတော့သူကတော့ရွေ့နေတာပါပဲ
အီဒင်ဘတ်တက်ကသူကဆီဗက်စချန်ဟန်နစ်ပြောသွားတာပါဒီရွေလျားမှုကြောင့်ပဲတနာကြောက်တန်းတွေတိုးပွားလာအောင်ခိုးရဲ list တွေကလုတ်ပေးနေတာပါ
They roll around and they get bigger and bigger and bigger.
ရွေးရှားသွားလာနေမှာပဲသူတို့လူတွေပုံပြီးတော့ကြီးသွားလာကြပါလေ။ဒီလိုနဲ့ရမ်းကြီးလာတဲ့ရွေရောက်လာချိန်မှာတော့ရေလိုင်းတွေကတွန်းလဲနောက်တစ်နေရာကိုဆက်မရွှေ့တော့ပါဘူး။အဲ့ဒီချိန်မှာကိုရယ်လစ်ရဲ့စိတ်ပိုင်းတစ်ချို့တည်ဆုံအောင်တည်ဆုံနိုင်ပြီးအဲ့ဒါကတခြားသတ္တဝါတွေအတွက်မိကိုနေထိုင်ဖို့အမိတရားလုပ်ဖို့ကြီးသွားဖို့နေရာတစ်ခုဖြစ်လာပါလေ
။ကိုရယ်လစ်တနာကောင်ကြောက်တုံးလေးတွေဟာမာကျော်ပြီးတနာကြောက်တန်းတွေကိုခက်မြမြန်တည်ဆုံစေတဲ့သမုဒ္ဒရာတွေအတွင်းမြင့်တက်လာတဲ့အပူဓာတ်နဲ့ဓာတ်ရုအစိတ်တင့်မှုတွေရဲ့ဓာတ်ကိုခနိုင်ပွဲရှိတာကြောင့်ဒီကိုရယ်လစ်ထရီဟာတိတ်ကိုအေးပါလာတယ်လို့ Harriet Watt သက္ကသူက Heidi Burdett ကပြောပါတယ်
It might not be so pretty to look at but
တို့ကကြည့်ရင်သိလာချင်မှလှပါလိမ့်မယ်ဒါပေမဲ့တို့ဟာတော်ရုံသဘာဝပတ်ဝန်းကျင်ပြောင်းလဲနေအပူဓာတ်အပြောင်းလဲတန်ကိုအများကြီးခနိုင်ရင်ရှိကြပါတယ်
တို့ရဲ့မာကျော်မှုကိုကြောက်ဖြစ်ရုပ်ကျွန်းတွေရဲ့မှတ်တမ်းမှာတွေ့နိုင်တယ်လို့လည်းဘတ်တ်ကပြောပါတယ
် So these coralists have been around for many many years and we
find the coralists တွေဟာနှစ်ပေါင်းများစွာတည်ရှိလာခဲ့ကြတာပါကြောက်ဖြစ်ရုပ်ကျွန်းမှတ်တမ်းတွေမှာတို့ကိုတွေ့နိုင်ပါတယ်သဘာဝပတ်ဝန်းကျင်အပြောင်းလဲနဲ့တဏှာကြောက်တန်းတွေအယောင်ပြောင်းတဲ့အခြေအနေမျိုးမှာတော့ခံနိုင်ရရှိတာကြောင့်အခုလိုဆူဆူရွရွအခြေအနေမျိုးမှာလည်းတို့ကိုဆက်ပြီးတွေ့နေရတာပါ
ဒါပေမဲ့လေကဘာကြီးပူလွင်မှုကြောင့်ခက်မြမြန်ပြောင်းလဲလာနေတဲ့အချိန်အောက်မှာဒီကိုရယ်လစ်တွေဆက်ပြီးရှင်းတင်နိုင်ပါမလားဆိုတာကသေချာမသိနိုင်သေးပါဘူ
း But now everything is happening much quicker so
ခုဆိုရင်ရာရာကပူပြီးတော့မြန်မြန်ပြောင်းလဲနေတာကြောင့်သမုဒ္ဒရာတွေအတွင်းကအပူချိန်နဲ့ဓာတ်ရုပ်စိတ်တက်မှုတွေလည်းအရင်နဲ့မတူပဲပူပြီးတော့မြန်မြန်ဆိုးလာနေပါလေ
ဒါကြောင့်သိပ္ပံပညာရှင်တွေကတော့တဏှာကြောက်တန်းတွေအရောက်ပြောင်းလဲလာတာလို့အခြေအနေမျိုးတွေမှာဘယ်လိုတုံ့ပြန်ဆောင်ရွက်နိုင်မလဲဆိုတာကိုနီးလန်းရှာဖွေနေကြပါရဲ့ရှင်
မကင်ပြူတွေတင်ပြတော့တာပါ VOE ကနေတင်ငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်နှစ်နာရီအကြာည9နာရီမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရည်ရွယ်ချက်နဲ့ခံမြန်မာပြည်မပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါ။ပထမပိုင်းနိုင်ဝက်မှာလိုင်းလမီတာ190လိုင်းဒိုမီတာ19တို့အပြင်လိုင်းဒိုမီတာ25 30နှစ်တို့မှာတော့အစီအစဉ်အစားဆုံးကိုဖန်ယူနားဆင်နိုင်ကြပါတယ်ရှင်။ခရော့ကြံရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ငေထိုက်ကပြောပြပေးပါဦ
း။အမေရိကန်ပြည်ထောင်စုမှာတော့လူဝင်မှုကြီးကြပ်ရေးကိစ္စအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်အစိုးရအသုံးစရဥပဒေချမ်းအပေါ် Republican နဲ့ Democrat လွှတ်တော်အမတ်တွေကြားသဘောတူညီချက်မရသလောက်ဖြစ်ခဲ့ပြီးအမေရိကန်အစိုးရလုပ်ငန်းတွေကိုပထမဆုံးနေ့အဖြစ်မနေ့စနေနေ့ကတစိ့တစ်ပိုင်းရပ်ဆိုင်လိုက်ရပါတယ်။နိုင်ငံရေးမပြေလည်မှုအတွက် Republican တွေနဲ့ Democrat လွှတ်တော်အမတ်တွေကြားအပြန်အလှန်အပြစ်ဖို့နေကြပါတယ်။အစိုးရလုပ်ငန်းတွေကိုဖေဖော်ဝါရီလ10ရက်နေ့အထိဆက်လက်လည်ပတ်နိုင်ရေးအတွက်အသုံးစရဥပဒေချမ်းသစ်ကိုလာမယ့်တနင်္လာနေ့မနေ့တနာရီမှာမဲခွဲဖို့စီစဉ်ထားတဲ့အကြောင်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကမနေ့စနေနေ့မှာပြောဆိုထားပါတယ်။ Syria နိုင်ငံ Afrin ကအမေရိကန်ကြောထောင်နောက်ခံပေးထားတဲ့ကတ်ပြည်သူ့စစ်အဖွဲ့တွေကိုတူရကီစစ်လေရင်တွေကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ Afrin မြို့အပါအဝင်ပြစ်မှတ်တရာကျော်ကိုဒီစစ်စင်ရေးအတွင်တိုက်ခိုက်ခဲ့တာလို့တူရကီဘက်ကပြောပါတယ်။ Afrin မြို့ဟာလူဦးရေသိမ့်နဲ့ချီနေထိုင်တဲ့မြို့လည်းဖြစ်ပါတယ်။တနတ်သမားတွေဝင်ရောက်စီးနှင်းခဲ့တဲ့ကာဘူးမြို့က Intercontinental Hotel ကိုအာဖဂန်အထုတပ်ဖွဲ့တွေကမနေ့စနေနေ့ညမှာဝင်ရောက်စီးနှင်းမှုပြီးဆုံးသွားပြီဖြစ်ပါတယ်။အာဖဂန်အထုတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနှင်းမှုအတွင်းတနတ်သမား9ဦးစလုံးသေဆုံးပြီးနိုင်ငံခြားသူ2ဦးအပါအဝင်ဟိုတယ်မှာလာရောက်တဲခိုသူ6ဦးသေဆုံးတယ်လို့အာဖဂန်အာဏာပိုင်တွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုထားပါတယ်ရှင်။
တဲ့ရင်အချင်းချုပ်ကိုမှတင်ငင်ထိုက်ကကြီးညာပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် View American အတန်ညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11800ညလိုင်းဒိုမီတာ32 kHz 9335လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါပါသောတာရှင်များနေ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှမလောပါ
This program has come to you from the Voice of America, Washington. And